88မျိုးဆက်ငင်းကြဲနဲ့ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်ပြောဖြစ်တဲ့မမီမီခေါ်မတ်တန်တင်းဟာတနင်္လာနေ့ကအေရာဝတီတိုင်းကျောင်းကုန်းအနီးမှာကားမတော်တဆတိမ်းမှောက်ပြီးတေဆုံးသွားခဲ့တာကြောင့်ပဋိယံကုန်လမ်းမကြီးရဲ့ဘေးကင်းလုံခြုံမှုနဲ့လမ်းချီနေကိုအများကအာရုံစိုက်စရာဖြစ်လာခဲ့ပါတယ်။လမ်းတွေဆိုးတာ၊ကျင်းတာ၊ကားတွေအရှင်နဲ့မောင်းနေတာတွေကြောင့်ယဉ်တိမ်းမှောက်မှုတွေနေ့စဉ်ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဘေးကင်းလုံခြုံရေးအတွက်ပါပြီးပြင်ဆင်လဲ၊မိကွန်းထုံးမှုတွေလည်းရှိလာနေပါတယ်။ကိုသိန်းထိုင်ဦးသတင်းပေးပို့ထားပါတယ
်။133မိုင်ရှိတဲ့ရန်ကုန်ပဋိယံလမ်းမကြီးဟာရန်ကုန်တိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးကြားမြို့နယ်အသီးသီးကဒေသခံတွေနေ့စဉ်ကုန်စည်ကူးသမှုတွေအားထားရတဲ့လမ်းမကြီးဖြစ်ပါတယ်။ဒါပေမဲ့လည်းလမ်းတွေအလွန်ချင်းပြင်းလမ်းဆိုးတဲ့နေရာတွေရှိနေတဲ့အတွက်ရှင်မတော်တဆတိမ်းမောက်တာတိုက်မိတာတွေမကြာခဏဖြစ်လေရှိပါတယ်။ဒီလမ်းပေါ်မှာကားမောင်းနေတဲ့ကားသမားတယောက်က POA ကိုခုလိုပြောပါတယ
်။ကားကြီးကိုသူကြော်ခြင်းနဲ့တော့လည်းကောင်းကားလေးချင်းချင်းကြော်တယ်လို့လည်းကောင်းပါတော့။သူကရှိရလူကွာဂျင်းရင်ချင်းတွေကိုချောင်နေရတဲ့အခါမှာကချက်ချင်းရုပ်တရဘေးမကပ်ပြီးဘူးလေညာဘက်ကမကပ်ပြီးတော့ဒီဘက်ကသူကလည်းကြော်မိရတာဖြစ်နေပြီဆိုရင် तू ကတချို့ကအတင်းကြော်လိုက်တာပေါ့ကြော်လိုက်တဲ့အချိန်မှာမျက်နှာချင်းဆိုင်ရာတစ်ခုခုကိုအခုစိုက်တယ်တစ်ခုခုကလာတဲ့ခါကျရင်သူ့အနေနဲ့အဲ့လိုပိုဆွဲကြည့်ဆွဲမှလမ်းဘေးကိုရောက်သွားနိုင်တယ်ကိုရောက်တဲ့ခါကျရင်လည်းဖြစ်တဲ့ပြဿနာလမ်းဘေးမှာလမ်းပကုန်းကအချို့နေရာမှာပြည့်ပြည့်စုံစုံမရှိဘူးလေမရှိတော့ကျွန်တော်တို့လမ်းဘေးကိုချလိုက်တဲ့အချိန်ကျရင်အရင်တတိထားတာပေါ့နော်ဆွဲသွားတာလို့တချို့ကยีวะเนี่ยแหละกูอ่ะใจบลาวเน่เนี่ยဆိုမမှန်းနိုင်ဘူးအဲဆင်းလိုက်တဲ့ခါကျတော့မှာใจเนี่ยကြီးနေတယ်အဲ့လိုမျိုးကြီးကြုံရတယ်ကိုတချို့နေရာမှာအဲ့လိုဘေးနားမှာရေမြောင်းอ่ะအဆင်ပြေမယ်ရှိနေတယ်ကိုရှိတော့เนเน่လေးလူလာလဲပို့ပြီးဆင်းလိုက်ကြတယ်ကိုရေမြောင်းနဲ့ရောက်တော့အတန်းပြန်ဆွဲတက်လာဖို့ခက်တယ်ပေါ့နော
်လမ်းဖောက်လို့ရေးအတွက်ကန်ဆတ်ယူခဲ့တဲ့ကုမ္ပဏီတွေကပေးထားတဲ့ဂရီကိုနဲ့အညီစံချိန်စံညွှန်းပြီးဖောက်လို့ခဲ့တဲ့အပြင်သမတ်တဲ့ပေပြင်းမြောင်မဖောက်ခဲ့ဘူးဆိုပြီးဝေဖန်ချက်တွေလည်းရှိနေပါတယ်။ပြီးခဲ့တဲ့အင်ဒီလာအတွင်းကပဲရန်ကုန်ပဋိပင်လမ်းမကြီးပြင်ဆင်ရေးနဲ့ပတ်သက်ပြီးစွတ်တော်အတွင်းမေကွန်းထုံးမှုတွေရှိခဲ့ပြီး ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့ကူညီချင်းဝင်နဲ့လမ်းမကိုချဲဖို့မွမ်းမံမှုစီစဉ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြန်လည်ဖြေချခဲ့ပါတယ်။ဒေါ်လာသန်း130ကနေ130အထိချင်းဝင်ကူညီယူပြီး36လကြာမယ်လို့ခန့်မှန်းတဲ့အကြောင်းဆော့ဝေးဝင်ကြီးဌာနတာဝန်ရှိသူတွေကပြန်လည်ပြောဆိုခဲ့တာပါ။တရားဝရီတိုင်းဆိုရဆက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကတော့ POE ကိုခုလိုရှင်းပြပါတယ
်။အစိမ်းရန်ကုန်လမ်းကက UD BOD ပေါ့နော်။ UD ပေးထားတဲ့ကုမ္ပဏီကို။ကုမ္ပဏီကလည်းဘုံကြီးနဲ့သူတို့ဇာယုံထုတ်ထားတာလေ။ UD ပေးထားတာပေါ့နော်။ BOD နဲ့လုပ်နေတာပေါ့။ကားတကယ်လည်းတော့လမ်းကျင်းတယ်။လမ်းကျင်းတယ်။လမ်းကျင်းတယ်နောက်တော့ဟိုဆိုင်ကွက်တွေရှိတယ်ပေါ့နော်။အဲ့ဒါကိုလည်းကျွန်တော်တို့ဟိုကုမ္ပဏီတော့ပရက်ရှာပေးပြီးလုပ်တော့လည်းပဲသူတို့အချိန်မီကျင့်နေတာပေါ့ပရဖက်ရှာပေးတယ်သူတို့လုပ်တယ်သူတို့လည်းအဲ့ဒီလမ်းကိုကျွန်တော်တို့က ADB ချင်းဝင်တဲ့ပြုပြင်မှုကတော်တော်အတည်ပြုပြီးသွားပြီကျွန်တော်တို့သွားတာနေလေအဲ ADB ချင်းဝင်တဲ့လို့ဘုမာဒီလမ်းကို BOD ကနေပြန်သိမ်းရမယ်ပြန်သိမ်းမှုကိစ္စကိုလည်းတကယ်တဲ့နေတော့ကမပြောကျွန်တော်တို့ဆောက်လို့ဝင်ကြီးနဲ့ဒီဝင်ကြီးလာသွားအဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လုပ်နေပါတယ်ညာကပါပဲတစ်သက်လောက်အတွင်းမှာပဲကျွန်တော်တို့အဗီယူရီယာနဲ့ရောပြန်သိမ်းတော့ပါပေါ့နော်။ပြန်သိမ်းပြီလို့ရှိရင်လာတော့တဲ့ APG စီစဉ်နဲ့ဆက်လုပ်သွားမှာပေါ့။မှန်ကန်လမ်းကကျင်းတယ်၊ traffic များတယ်၊ BOD ကလည်းအကုန်မလုပ်နိုင်ဘူးပေါ့နော်။အဲ့လိုဖြစ်နေရတယ်ပေါ့
။ဦးဝေသိရှင်းပြတဲ့ BOD ဆိုတာကကုမ္ပဏီတစ်ခုကိုလမ်းဖောက်လုပ်ခွင့်၊တပ်တန်းတစ်ခုအတွင်းလမ်းလုပ်ငန်းလည်ပတ်ခွင့်နဲ့လမ်းကကောက်ခံခွင့်တွေခွင့်ပြုထားတဲ့စနစ်ဖြစ်ပါလေ။ရန်ကုန်ပဋိပင်လမ်းမတိုးချဲ့မုံမှန်ကြီးသွားမယ်ဆိုရင်တော့ဒီမနက်ကမှရင်းမတော်တဆထိခိုက်မှုတွေရောကြသွားအောင်ပြုပြင်ရမယ့်လမ်းတွေနဲ့တင်းကြပ်ရမယ့်စည်းကမ်းတွေကတော့ကြံနေသေးဖြစ်ပါလေ။ဒီမကုန်းလမ်းပို့ဆောင်ရေးရှင်ချိုင်းမှုဦးစီးဌာနရဲ့စင်စရာတွေအရ2018ခုနှစ်ဇန်နဝါရီလကနေ2018ခုနှစ်ဇွန်လအတွင်းတိုင်းဒေသကြီးကြီးနဲ့အသီးသီးမှာရှင်တိုင်းမှု9000နေရာကျော်ဖြစ်ပေါ်ခဲ့ပြီးသေဆုံးသူ1800ကျော်ရှိခဲ့ပါလေ။ထိခိုက်ဒဏ်ရာရတဲ့သူ14000ကျော်ရှိတယ်လို့ဖော်ပြပါလေ။ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့တရားဝီတိုင်းဒီမှာအများဆုံးဖြစ်ပါတယ်။ channel တွေမှာရှင်မတော်တဆတိမ့်မမှုနဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနေ့စဉ်လိုလိုပေါ်ပြလေရှိပါတယ်။ WHO ကမ္ဘာ့ချမ်းမာရေးအဖွဲ့ကြီးရဲ့မကြာခင်နှစ်ပိုင်းတွေကထုတ်ပြန်တဲ့ Lancet Gen Begin လို့ကြိုရင်းဆိုင်ရာအစီအခံစာတွေမှာလည်းမြန်မာနိုင်ငံဟာ8000အရှာနိုင်ငံတွေထဲမှာမတော်တဆရင်တိမ့်မမှုဒုတိယအဆိုးဆုံးနိုင်ငံလို့ပေါ်ပြထားကြပါခင်ဗျာ
။ဟုတ်သိမ့်ထားဦးပါရှင်။